ဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့မြန်မာနိုင်ငံကိုပြန်လာမယ်ပေါ့နော်ဒုက္ခသည်တွေပြန်ခေါ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီ UNHCR ကိုပေါ့နော်မြန်မာအစိုးရဘက်ကပူးပေါင်းပါဝင်ခွင့်ပြုလိုက်ပြီးဆိုတဲ့သတင်းမျိုးတွေကြားလို့ပါဆရာရဲ့ဆရာတို့ဘယ်လိုများအစီအစဉ်ဆောင်ရွက်နေလဲလို့ပါရှင
်ဟုတ်ပါတယ်ကျွန်တော်တို့ဘက်ကိုဒီမတ်လ9ရက်နေ့မှာ UNDP နဲ့ UNHCR ကကျွန်တော်တို့ concept paper ပေးပါတယ်သူတို့ဒီရခိုင်ပြည်နယ်ပြန်လည်လက်ခံရေးမှာဘယ်လိုပါဝင်ဆောင်ရွက်မယ်ဆိုတဲ့ဟာပေါ့သူတို့ဘက်ကအဆိုပြုချက်ပေးပါတယ်အဲ့တော့အခုသူတို့နဲ့ကျွန်တော်တို့သုံးဖွင့်ဆိုင် MOU ထိုးဖို့လို့ကျွန်တော်တို့ပြင်ဆင်နေပါတယ်အဲ့တော့ဒီ MOU ထိုးပြီးပြီဆိုရင်တော့ MOU မှာပါတဲ့ mandate တိုင်းသူတို့ဒီပြန်လည်လက်ခံရေးနဲ့ပြန်လည်နေရာချထားရေးအပိုင်းနှစ်ပိုင်းမှာသူတို့ပါဝင်ခွင့်ပြုမှာပါ
ဟိုသူတို့အနေနဲ့ဘယ်လိုပုံစံအတိုင်းတာလောက်ထိပေါ့နော်ပါဝင်ခွင့်ရလာမယ်အနေအထားမျိုးလဲဆရာ
ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့နဲ့မနစ်ကနိုဝင်ဘာတုန်းကဝင်ကြီးအဆင့်ထိုးထားတဲ့ arrangement ရှိပါတယ်ဆိုတော့အဲ့ဒီ arrangement နဲ့နောက်သူတို့ဘက်ကကျွန်တော်တို့ဘက်ကိုပေးလာတဲ့ concept paper နဲ့ဒါကိုအခြေခံပြီးတော့အခုကျွန်တော်တို့ MOU ဆွဲနေပါတယ်အဲ့တော့ MOU ထဲမှာကျွန်တော်တို့သတ်မှတ်ခွင့်ပြုထားတဲ့ mandate တိုင်းသူတို့ပါဝင်ဆောင်ရွက်ရမှာဖြစ်ပါတယ်ခုထိကတော့ကျွန်တော်တို့ MOU ကိုရေးဆွဲဆဲပဲဖြစ်ပါတယ်သူတို့ဘယ်လောက်ထိပါဝင်ခွင့်ပြုမယ်ဆိုတာဒီ MOU ပေါ်မှာမူတည်ပါမယ်ခင်ဗျာ
ဒီ MOU ထိုးဖို့ကာလရောဟိုနောက်ဆုံးသတ်မှတ်ထားတဲ့အချိန်အတိုင်းတာများရှိလားလို့ပါဆရာရေ
အဲကျွန်တော်တို့အမြန်ဆုံးလက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်ဒါမှသာလေကျွန်တော်တို့ဒီ repatriation မှာသူတို့ဘက်ကလည်းပြင်ဆင်ကြင်ရမှာဖြစ်ပါတယ်
ထမအပေါ်တော့ဒီမြမအစိုးရဘက်ကနေပြီးရောဒါ UNHCR ကိုပေါ့နော်ဒါလက်မခံဘူးဆိုတဲ့သတင်းမျိုးတွေကြားထားပါတယ်ဒီနောက်ပိုင်းပေါ့နော်ဆရာတို့အနေနဲ့ခွင့်ပြုပြီးရောနှစ်ဖက်ဟိုညှိနှိုင်းမှုရသွားတဲ့အနေအထားကဘယ်လိုကြောက်များလဲ
2018ခုနိုဝင်ဘာမှာဝင်းကြီးစင်လက်မှတ်ရေးထိုးတဲ့ဒီ arrangement မှာတည်းကကျွန်တော်တို့ပါပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်အနေနဲ့ UNHCR ကိုပြန်လည်လက်ခံရေးဒီ repatriation မှာသူတို့ကစရတဲ့ဟာသူတို့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့အချိန်အတိုင်းတာတခုသူတို့ပါဝင်သင့်တဲ့အချိန်ရောက်လာခဲ့ရင်ကျွန်တော်တို့ကပါဝင်ခွင့်ပြုမယ်လို့ကျွန်တော်အဲ့ဒီတည်းကကျွန်တော်တို့ဖော်ပြထားပြီးဖြစ်ပါတယ်လက်ရှိအချိန်နေမှာသူတို့အနေနဲ့ပါဝင်သင့်တယ်လို့ကျွန်တော်တို့ဆုံးဖြတ်တဲ့အတွက်သူတို့ကိုကျွန်တော်တို့ခေါ်ယူတွေ့ဆုံပါတယ်ခေါ်ယူတွေ့ဆုံပြီးတဲ့နောက်ပိုင်းမှာသူတို့ဘက်ကနေဒီ concept paper ပေးပို့လာခြင်းဖြစ်ပါတယ်ဒါဆိုရင်တည်းကကျွန်တော်တို့ကသူတို့အတင်းလျော်တဲ့အချိန်မှာပါဝင်လက်ခံဆောင်ရွက်ပြုမယ်ဆိုတာကျွန်တော်တို့နိုင်ငံလက်မှတ်ထိုးထားတဲ့ဒီ arrangement ထဲမှာပါပြီးဖြစ်ပါတယ်UNHCR ကကျွန်တော်တို့လက်ရှိအနေအထားမှာစစ်တွေရဲ့ဘူးတီတော်မောင်းတော်မှာသူတို့ရုံးခွဲတွေရှိပြီးဖြစ်ပါတယ်ကျွန်တော်တို့နဲ့ဒီ MOU အသစ်ထိုးပြီးတဲ့အခါမှာဒီရုံးခွဲတွေမှာရှိတဲ့ဝန်ထမ်းတွေကိုကျွန်တော်တို့ကဒီသတ်မှတ်ထားတဲ့ mandate နဲ့ဒီကျွန်တော်တို့ပါဝင်ဆောင်ရွက်ပြုမှာဖြစ်ပါတယ်
ဟိုဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံကိုပေါ့နော်ဒုက္ခသည်ဆင်းရဲအတွက် 8,000 ကျော်ပို့ထားတာမျိုးရှိတယ်ဆရာတို့ဒါစီစစ်တာတော့ 900 ကျော်တော့ပြန်ပို့ပြီးပြီလို့သိရပါတယ်ဆရာအဲ့ဒါဟိုထပ်တိုးများရှိနေလားဘလို့အနေအထားများရှိလဲလို့ပါ
အခုကျွန်တော်တို့ဘက်ကပြန်ပို့ထားတဲ့900နဲ့ပတ်သက်လို့သူတို့ဘက်ကတော့ဘာမှတရားဝင်ပြန်ကြားလာခြင်းမရှိသေးပါဘူးဒါပြင်ကျွန်တော်တို့ဟိုစောစောပိုင်းတော့ကျွန်တော်တို့ပေးထားတဲ့ဒီဟိန္ဒူလူမျိုးနဲ့ကျွန်တော်တို့ဘက်ကစီစစ်ထားပြီးဖြစ်တဲ့မွတ်စလင်950ကျော်နဲ့ပတ်သက်လို့လည်းဘာမှပြန်ကြားခြင်းမရသေးပါဘူးအဲ့တော့အခုသူတို့ဘက်ကကျွန်တော်တို့အကြောင်းပြန်ကြားလာမယ်ဆိုရင်ကျွန်တော်တို့ဘက်ကလက်ခံဖို့စဉ်းစားမှာနော်900ကျော်ကကျွန်တော်တို့စစ်စစ်ပြီးဖြစ်တဲ့အတွက်သူတို့ဘက်ကစဉ်းစားပြင်ပြန်လာလို့ရမှာဖြစ်ပါတယ်
ဆရာဟိန္ဒူတွေရောဘယ်လောက်လောက်ဟိုပြန်ဝင်လာဖို့ရှိမလဲလို့ပါအ
ဲ့ခုကျွန်တော်တို့ပေးထားတာ400ကျော်ကျွန်တော်တို့ပြန်ပေးထားပါတယ်စစ်ထားပါတယ်အဲ့တော့အဲ့ဒီဟာကိုတော့သူတို့ဘက်ကအစဉ်ပြေတဲ့အချိန်မှာပြန်လာတဲ့လူတွေထဲမှာထည့်ပေးမယ်ဆိုတဲ့ခရီးကိုယ်ဝယ်သူတို့ဘက်ကပြောထားပြီးဖြစ်ပါတယ်
ဟုတ်ကဲ့ဟိုမနေ့ကဟိုပြန်သွင်းတယ်ဆိုတဲ့အတက်မျိုးတွေလည်းကြားတယ်ဆရာအဲ့ဒါမနေ့ကပြန်ဝင်လာတာတွေဘာတွေများဟိန္ဒူတွေရှိမလားလို့ပါအ
ဲ့မရှိသေးပါဘူးခင်ဗျာကျွန်တော်တို့ဘက်ကကကျွန်တော်တို့ရှိပြန်ဝင်လာတာတော့ဒီခမီးတို့ဒိုင်းနဲ့တို့ကျွန်တော်တို့ဒီတိုင်းလာအုပ်စုတွေပဲဖြစ်ပါတယ်ဒီလူတွေကတော့ဒါတို့ဘက်ကတရားဝင်ကျွန်တော်တို့ဘက်ကိုပြန်လာခြင်းမရှိသေးပါဘူ
းဆရာဒီတိုင်းသားမျိုးနွယ်စုတွေကြတော့အရေးအတွက်ဘလောက်လောက်များပြန်ရောက်လာတဲ့အနေအထားရှိမလဲဆရာ
အဲကျွန်တော်တို့ကခုနေတိုင်းဟိုဝင်ထွက်နေတာလေးတွေရှိပါတယ်အဲ့တော့ကျွန်တော်ရှိမှာတော့ဒီချင်းကန်အစီအကျမရှိသေးပါဘူ
းဒီဘင်္ဂလားဒေ့ရှ်ဘက်ကဒုတိယအကြိမ်မြောက်ပေါ့နော်ဒါလူဦးရေ 9,000 လောက်ပေါ့နော်စီးရင်ထပ်ပို့တယ်ဆိုတဲ့အတန်မျိုးတွေလည်းကြားလို့ပါဆရာဒီသတင်းတွေရောဘလောက်များရှိလဲလို့
ခုတိတော့ကျွန်တော်တို့ဘက်ကိုဒီဓာကာမှာရှိတဲ့နိုင်ငံသားဝင်ကြီးဌာနရောရန်ကုန်မှာရှိတဲ့ဟိုဘင်္ဂလားဒေ့ရှ်တာဝန်ရောတရားဝင်အကြောင်းကြားလာခြင်းတော့မရှိပါဘူး။ဒါပေမဲ့သူတို့ဘက်မှာတော့ဟိုဒုက္ခသည်များဆရာကော်မရှင်နာကျွန်တော်တို့ကော့ကူစားမှာရုံးဆိုင်တဲ့ပုဂ္ဂိုလ်ဘက်ကဟိုသတင်းတောက်တင်နဲ့ပြောဆိုတဲ့အဟာလေးတွေတော့ကျွန်တော်တို့ကြားရပါတယ်။ဒါပေမဲ့တရားဝင်ကျွန်တော်တို့ဘက်ကဘာမှအဆုတ်ပြုခြင်းမရှိသေးပါဘူးခင်ဗျာ
။တရားချင်းပြည့်ပြည့်ရကျေးဇူးပါဆရာရေ
။ကျေးဇူးများကြီးဖြစ်ပါတယ်။